ဇူနဲ့၁၀ရက်နေ့သေဆုံးပြီးတော့26ဦးဒဏ်ရာခဲ့တဲ့ Texas ပြည်နယ် El Paso မြို့ပြစ်ခတ်မှုနဲ့ပတ်သက်လို့ဒါဟာအမုန်းတရားကိုခြေခံတဲ့ရာဇဝတ်မှုဟုတ်မဟုတ်ဆိုတာစုံစမ်းစစ်ဆေးနေတယ်လို့ရဲတာဝန်ရှိသူတွေကပြောပါတယ်။ El Paso မြို့က Walmart ကုန်တိုင်းမှာစင်းနေတဲ့ကပြစ်ခတ်မှုနဲ့ပတ်သက်ပြီးတော့တံတရားရှိသူတူကိုရဲကဖမ်းထားပါတယ်။ Hispanic တကယ်ပြောဒီကမှာခင်ဗျ Hispanic ဒီ Spain တကယ်ပြောလက်တင်တွေဝါလေးကိုယူရပြစ်မှတ်ထားခဲ့တယ်လို့ဖန်ခန့်ထားရတဲ့အသက်22နှစ်အရွယ်လူဖြူမျိုးသားရေးသားတယ်ဆိုတဲ့ online star တစ်ခုကိုရရှိထားတဲ့အကြောင်းရဲချုပ် Greg Allen ကပြောပါတယ်ပြစ်ခတ်မှုမဖြစ်ခင်တနားရီလောက် online ပေါ်မှာဒီစာကိုတွေ့ခဲ့ရပြီးတော့ Texas ပြည်နယ်ကို Hispanic တွေကျူးကျော်ဝင်ရောက်နေတယ်ဆိုတဲ့အသုံးအနှုန်းမျိုးသူကရေးသားထားပါတယ်ဒါပြင်စာရေးသူကဒီတိုက်ခိုက်မှုအတွင်းမှာသူသေဆုံးပြီလို့တက်ဆာရေးသားထားတာလည်းတွေ့ရပါတယ်လူမျိုးရေးခွဲခြားပြောဆိုမှုတွေကြောင့် Hispanic တွေ American တွေကိုခုလိုမျိုးစိတ်မနှိမ့်မြို့ပွဲအကြမ်းဖက်လုပ်ရတွေဖြစ်လာစီတယ်ဆိုပြီးတော့ Texas ပြည်နယ်အောက်လွတ်တော်အမတ်ဂျက်ကွင်းကဆူကကြေညာချက်ထုတ်ပါတယ်တရတ်မှာရေးသားပြောဆိုသုံးနှုန်းမှုတွေဟာတမတ်တော်နဲ့ဆန်ကျဲဒီ Hispanic ရှေ့ပြောင်းဝင်ရောက်လာသူတွေကိုကျူးကျော်လာသူတွေဆိုပြီးတော့သုံးနှုန်းတာနဲ့အတူတူလို့ဖြစ်နေတယ်ဆိုပြီးတော့လည်းအောက်လွတ်တော်ရဲ့ကြီးညာချက်မှာအောက်လွတ်တော်အမတ်ရဲ့ကြီးညာချက်မှာဖော်ပြပါတယ်။အကြမ်းဖက်မှုတွေမှာမက္ဆီကန်သုံးဦးတေဆုံးပြီးတော့6ဦးဒဏ်ရာရှိခဲ့တယ်လို့မက္ဆီကိုတမရလူပက်စ်အိုဘရာဒိုကလည်းပြောဆိုထားပါတယ်ခင်ဗျ။